င်္ဂလာပါရှင် ISB မြန်မာရဲ့ podcast အစီအစဉ်ကနေကြိုဆိုပါရစေ။ပြီးခဲ့တဲ့2021ခုနှစ်ဇွန်လ9ရက်နေ့ကအလေးထားရမယ့်အကြောင်းအချက်များအမှတ်30အဖြစ်ဖော်ပြခဲ့တယ်။လက်နက်ကင်တော်လန်ရေးတပ်ဖွဲ့တွေအကြားကမဟာမိတ်ဖွဲ့မှုအယူအဆဟာအင်မတန်မှအရေးကြီးပြီးအလေးထားဖို့လိုအပ်တယ်ဆိုတဲ့အကြောင်းသုတေသနရှုထောင့်အရာလေ့လာချက်ကိုဒီတစ်ပတ်မှနားဆင်ရပါမယ်။ဆရာနာသိမ်းမှုနဲ့ຫນွေဦးတော်လန်ရေးလှူရှားမှုတွေဟာအချိန်လေးလကျော်ရှိလာပါပြီ။အာနာသိမ်းစစ်ကောင်စီကလူမှုအပေါ်အကြမ်းဖက်နှိမ်နှင်းမှုတွေပြင်းပြင်းထန်ထန်ရှိခဲ့သလိုလူမှုလှူရှားမှုပုံစံကလည်းလက်နက်ကင်တော်လန်ရေးဘက်ကဦးတည်ပြောင်းလဲလာတာတွေ့ရပါတယ်။နေရဒေသအသီးသီးမှာကာကွယ်ရေးတပ်ဖွဲ့တွေပေါ်ပေါက်လာပြီးရရလက်နက်ဆွဲကင်တော်လန်လာတဲ့အခြေအနေတွေကိုလည်းတွေ့လာရပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကဖယ်ဒရယ်ပြည်ထောင်စုတပ်မတော်ရဲ့အရှေ့ပြေးအဖြစ်ပြည်သူ့ကာကွယ်ရေးတပ်မတော်ကိုဖွဲ့စည်းလိုက်ကြောင်းကြေညာခဲ့ပါတယ်။တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့တွေနဲ့ညီနိုင်ပြီးဖယ်ဒရယ်မဟာမိတ်တပ်ပေါင်းစုပုံစံမျိုးကနေတဆင့်ဖယ်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းသွားမယ်လို့ပြောထားတာတွေလည်းရှိပါတယ်။ဒီအချိန်မှာအာနာသိန်းစစ်ကောင်စီနဲ့ NUG တို့အကြပါဝါချင်းကွင်းရှာအပြောင်းအလဲက NUG နဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့ EAO တွေအကြမဟာမိတ်ဖွဲ့နိုင်မှုအပေါ်အဓိကမူတည်လာပါတယ်။ဒါကြောင့်လဲလက်နက်ကိုင်တော်လှန်ရေးနဲ့တော်လှန်ရေးတပ်ဖွဲ့တွေအချင်းချင်းအကြမဟာမိတ်ဖွဲ့မှုဟာအလေးထားရမယ့်အကြောင်းအချက်တစ်ခုဖြစ်လာပါတယ်။တော်လန်ရေးအဖွဲ့တွေအရေးအတွက်အများအပြားပါဝင်တိုက်ပွဲဝင်နေတဲ့လက်နက်ကင်ပဋိပက္ခအခြေအနေမျိုးမှာတော်လန်ရေးအုပ်စုတွေအကြဘာကြောင့်မဟာမိတ်ဖွဲ့ကြသလဲအဖွဲ့အစည်းအသီးသီးဟာသူတို့ရဲ့ရှိရင်းစွဲအခြေအနေတွေမှာအပြောင်းအလဲအဖြစ်ခံစွန့်စားပြီးမဟာမိတ်ဖွဲ့မှုအခြေအနေတွေစိန်ခေါ်မှုအစ်စ်မျိုးကိုဘလို့အကြောင်းပြချက်တွေရဲ့ဆွဲဆောင်မှုကြောင့်အရေးကိုလက်ခံဖို့အဆုံးဖြတ်ရသလဲဒါပြင်မဟာမိတ်ဖွဲ့တယ်ဆိုရင်ရောဘလို့ပုံစံစုဖွဲ့မှုမျိုးနဲ့မဟာမိတ်ဖွဲ့ကြသလဲဆိုတဲ့မေးခွန်းတွေကိုသူတေတီတွေပညာရှင်တွေကရှာဖွေလေ့လာကြပါတယ်။သူတေသနာတစ်ခုကတော့တော်လန်ရေးတပ်ဖွဲ့တွေအများအပြားပါဝင်နေတဲ့လက်နက်ကင်ပဋိပက္ခအခြေအနေမျိုးမှာတော်လန်ရေးတပ်ဖွဲ့တွေအကြမဟာမိတ်ဖွဲ့မှုကိုစဉ်းစားတဲ့အခါရွှမ်းမိုးနေတဲ့အဓိကအချက်ကြီး၃ချက်ရှိတယ်လို့ဆိုပါတယ်။အဲ့ဒီအချက်တွေကတော့၁တော်လန်ရေး ideology ၂ပါဝါနဲ့၃ပြင်ပနိုင်ငံတစ်ခုခုရဲ့ကြောထောက်နောက်ခံပေးမှုတို့ဖြစ်ပါတယ်။ပထမဆုံးအချက်ဖြစ်တဲ့တော်လန်ရေး ideology ကိုစဉ်းစားကြတဲ့အခါရန်ငါခွဲပြီးပဋိပက္ခကိုရှုမြင်ပုံတနည်းအားဖြင့်ဒီပဋိပက္ခမှာဘယ်သူကကိုလူလဲဘယ်သူကသူ့လူလဲကတားချရှုမြင်ပုံမျိုးကအခရာကြပါတယ်။တခါပဋိပက္ခအလွန်မှာပေါ်ပေါက်လာမဲ့အခင်းအကျင်းအသစ်အောင်မှာမျောလင့်ထားတဲ့အနာကက်မျောရည်ချက်စံပြုတ်နိုင်ငံရေးစုဖွဲ့မှုမျိုးဒါအပြင်နယ်မြေခွဲဝေမှုနဲ့ပတ်သက်တဲ့အီမန်ချက်များစာရာတွေပေါ်အခြေခံတတ်ကြပါတယ်။ဒုတိယလွှမ်းမိုးနေတဲ့အချက်ဖြစ်တဲ့ပါဝါစဉ်းစားချက်မှာတော့အဓိကအပြင်အင်အားအသုံးပြုနိုင်စွမ်းဘလောက်အထိတူညီတယ်ဘလောက်အထိကွာဟတယ်ဆိုတဲ့အပေါ်အခြေပြုစဉ်းစားတာမျိုးဖြစ်ပါတယ်။သဘောကတော့တော်လန်ရေးအဖွဲ့တွေကြာ ideology ဒါမကတက်အင်အားဘလောက်ကြီးလဲလက်နက်ဘလောက်ပေါ်သလဲစွမ်းရည်ဘလောက်ထက်သလဲအရင်းအမြစ်ဘလောက်ရှိသလဲဆိုတဲ့အချက်တွေကိုထည့်သွင်းစဉ်းစားတဲ့သဘောပါပဲမဟာမိတ်ဖွဲ့ရဲဆိုပြီးနှကန်းပဲ့ခြင်းမီးမှုတ်တာမျိုးမဖြစ်ချင်ကြလို့ပါဝါစဉ်းစားချက်ဟာအရေးပါတာဖြစ်ပါတယ်တတရအချက်ဖြစ်တဲ့ပြင်ပနိုင်ငံတစ်ခုခုရဲ့ကြောထောက်နောက်ခံပေးမှုမှာဆိုရင်တူညီတဲ့တတရနိုင်ငံတစ်ခုခုကကြောထောက်နောက်ခံပေးထားတဲ့တော်လန်ရေးတပ်ဖွဲ့တွေအချင်းချင်းအကြမဟာမိတ်ဖွဲ့မှုဟာဖြစ်ဖို့လွယ်ကူလေးရှိပြီးကြောထောက်နောက်ခံပေးတဲ့နိုင်ငံမတူညီရင်တော့မဟာမိတ်ဖွဲ့မှုအတွက်အကန့်အသတ်ရှိနေတာမျိုးဖြစ်တတ်ပါတယ်လက်နက်ကင်ပုံကံမှုတွေဖြစ်နေတဲ့အခြေအနေမှာလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေအကြားကမဟာမိတ်ဖွဲ့မှုတွေဟာကစားပွဲအပြောင်းအလဲ game changer လို့ညွှန်ကြတဲ့အထိဖြစ်စဉ်တစ်ခုလုံးအပြောင်းအလဲတွေကိုဖြစ်ပေါ်စေပါတယ်။ဒါကြောင့်လဲအင်အားကြီးမတဲ့အုပ်စိုးသူတပ်ဒါမှမဟုတ်ပြိုင်ဘက်တပ်တွေအနေနဲ့သူတို့ရဲ့စန့်ကျင်ဘက်တော်လှန်ရေးတပ်ဖွဲ့တွေမဟာမိတ်ဖွဲ့ပြီးအင်အားကြီးမလာမှုမရှိအောင်နှီးမျိုးစုံနဲ့ကြိုးစားလေ့ရှိကြပါတယ်။ဒါအပြင်မဟာမိတ်ဖွဲ့မှုနဲ့ပတ်သက်ပြီးသူတေသည်အက်ဆင်နာရိုလူက1946ခုနှစ်ကနေ2008ခုနှစ်အတွင်းတကဘာလုံးမှာဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်တွေရဲ့တော်လန်ရေးအဖွဲ့အစည်းပေါင်း345ခုကိုလေ့လာခဲ့ပါတယ်။ ဒီသူတေသနာရဲ့ရလက်အရာတော့အပေါ်မှာဖော်ပြခဲ့တဲ့အချက်၃ချက်အပေါ်အခြေခံပြီးတော်လန်ရေးအဖွဲ့အစည်းပေါင်း182ခုစုစုပေါင်း52ရာခိုင်နှုန်းဟာအခက်အခဲတွေကြားတဲ့ကမဟာမိတ်ဖွဲ့မှုတွေကိုပြုလုပ်ခဲ့ကြတယ်လို့ဆိုပါတယ်ဒါကြောင့်ဒီလက်နက်ကင်တော်လန်ရေးတပ်ဖွဲ့တွေအကြားကမဟာမိတ်ဖွဲ့မှုအယူအဆဟာအင်မတန်မှအရေးကြီးလာပြီးအလေးထားဖို့လိုအပ်ပါတယ်ကမ္ဘာအကြအုံပြည်တွင်းစစ်ဖြစ်နေတဲ့မြန်မာနိုင်ငံမှာတော်လန်ရေးတပ်ဖွဲ့တွေအကြားမဟာမိတ်စုဖွဲ့မှုဟာကျန်ရင်လက္ခဏာတရက်ဖြစ်နေပါပြီ။ဒါအပြင်ဆက်အနာသိမ့်မှုရဲ့အကျိုးဆက်ဖြစ်တဲ့စစ်ရေးပဋိပက္ခများလည်းကျေပြန့်လာတာမို့လက်နက်ကင်တော်လန်ရေးတပ်ဖွဲ့တွေအကြားမဟာမိတ်ဖွဲ့မှုတွေကိုလေ့လာရဟာမြန်မာနိုင်ငံအတွက်စီလျော်မှုရှိပါတယ်။ရှေ့မှာဖော်ပြခဲ့တဲ့သုတေသနအရာပထမဆုံးအချက်ဖြစ်တဲ့တော်လန်ရေး ideology ဟာမြန်မာနိုင်ငံရဲ့လက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေအကြားမဟာမိတ်ဖွဲ့မှုအပေါ်အတော်လေးလွှမ်းမိုးမှုရှိပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လက်နက်ကင်တော်လှန်ပုံကန်မှုတွေရဲ့နောက်ဆုံးနိုင်ငံရေးရည်မှန်းချက်ဟာ Federal Democracy တည်ဆောက်ရေးလို့အကြံဖြင့်ယူဆနိုင်ပါတယ်။ဒါပေမဲ့ရခိုင်တပ်တော်လိုအချိန်အနည်းငယ်အတွင်းမှာအင်အားတောင့်တင်းလာတဲ့အဖွဲ့အစည်းကတော့အနေဆုံးအစဉ် Confederation ပုံစံမျိုးလိုချင်တယ်လို့ပေါ်ပေါ်ထင်ထင်ပြောဆိုထားတာမျိုးလည်းရှိပါတယ်။ဒါအပြင်ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ထိန်းချုပ်ထားတဲ့ဝါပြည်နယ်လိုဟာမျိုးဆိုရင်တရားဝင်ပြည်နယ်ဆိုတဲ့အတိအမှန်ပြုမှုမျိုးမပေးထားပေမဲ့တာမန်ပြည်နယ်တစ်ခုထပ်ပေါ်တဲ့ပုံစံမျိုးအဖြစ်ရှိနေတာပါဒီလိုမတူညီတဲ့မျှော်မှန်းချက်အခွင့်အလမ်းဖန်နီးနိုင်စွမ်းတွေကြောင့်လည်းတိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့အခုဖြစ်နေတဲ့ဆက်အာဏာသိမ်းမှုကနေပေါ်ပေါက်လာတဲ့ပဋိပက္ခအပေါ်ရှုမြင်ပုံဒီပဋိပက္ခကနေဖြစ်လာနိုင်မဲ့နိုင်ငံရေးစည်ရေးအခင်းအကျင်းနဲ့အာဏာသိမ်းစစ်ကောင်စီကလုပ်နေတဲ့စစ်စင်ရေးတွေကြောင့်ဖြစ်ပေါ်လာမဲ့နည်းမြေစိုးမိုးမှုနည်းမြေလက်လွတ်ဆုံးရှုံးရမှုကိစ္စတွေပေါ်မူတည်ပြီးဘယ်သူတွေနဲ့မဟာမိတ်ဖွဲ့ရမလဲဆိုတာကိုစဉ်းစားနိုင်ခြေရှိတယ်လို့သုံးသပ်နိုင်ပါတယ်။ဒုတိယအချက်ဖြစ်တဲ့ပါဝါကတော့အခုလိုစစ်အာဏာသိမ်းထားတဲ့နိုင်ငံရေးအခြေအနေမျိုးမှာပိုပြီးအရေးကြီးတဲ့အချက်တစ်ခုဖြစ်ပါတယ်။စီအင်အားမတူညီတော့လဲနိုင်ငံရေးအရာဆွေးနွေးပြီးစုဖွဲ့မှုလုပ်ထားတဲ့ NCA ဖြစ်စဉ်တွေက PPSD လို့အဖွဲ့မျိုးဟာနိုင်ငံရေးအရာဆုံးဖြတ်ချက်ချဖို့အတွက်လိုအပ်တဲ့အချိန်မှာဖွဲ့ခဲ့တဲ့စုဖွဲ့မှုမျိုးဖြစ်ပါတယ်။အဲ့ဒီအချိန်တွေတော့ကလည်းအင်အားချင်းသိမ့်မကွာတဲ့အဖွဲ့တွေအကြမ်းမှာမြောက်ပိုင်းမဟာမိတ်ညီနောင်အဖွဲ့ဆိုပြီးစီရေးမဟာမိတ်ဖွဲ့တာမျိုးတွေရှိခဲ့ပါတယ်။ဒါပေမဲ့စီရေးအင်အားကိုပိုအသားပေးတဲ့အခုလိုနိုင်ငံရေးအခြေအနေမျိုးပြောင်းလဲသွားတဲ့အခါမှာတော့မဟာမိတ်စုဖွဲ့မှုစဉ်းစားချက်ကနိုင်ငံရေးရှုစစ်အင်အားပိုဆိုတဲ့တွက်ချက်မှုဘက်ကိုပိုကဲလာမလားဆိုတာစဉ်းကျင်ကြည့်စရာပါ။ဥပမာပြီးခဲ့တဲ့ April 26ရက်နဲ့28ရက်နေ့မှာပြုလုပ်ခဲ့တဲ့ PPSD ရဲ့အစည်းအဝေး15မြင်းဆောင်2021အရာဆိုရင်စုဖွဲ့မှုအသစ်ဖော်ဆောင်နိုင်မှုအတွက်ညီနောင်တိုင်းရင်းသားလက်နက်ကိုင်များအားလုံးနဲ့ပါချိတ်ဆက်မဟာမိတ်ဖွဲ့ဖို့ထုတ်ဖော်ပြောဆိုလာတာတွေ့ရပါတယ်။ဒါကြောင့်လဲလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့တွေရဲ့မဟာမိတ်ဖွဲ့မှုတွေမှာဒီဒုတိယအချက်ကလည်းအရေးပါပါတယ်။တတိယအချက်ဖြစ်တဲ့ပြင်ပနိုင်ငံတစ်ခုခုရဲ့ကြောထောက်နောက်ခံရယူမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့တွေကအတိအလင်းညှဉ်းဆန်ကြပေမဲ့မကင်းရမကင်းကြောင်းတွေရှိနေကြတာကိုတော့အားလုံးလိုလိုလက်ခံကြပါတယ်။မြောက်ပိုင်းမဟာမိတ်လိုစစ်ရေးမဟာမိတ်အဖွဲ့တွေနဲ့ FBNCC လိုနိုင်ငံရေးမဟာမိတ်အဖွဲ့တွေအပေါ်မှာတရုတ်နိုင်ငံရဲ့ဩဇာအထိုက်အလျောက်လွှမ်းမိုးနေတာကိုလည်းတွေ့ရပါဗျ။အဲ့ဒီအထဲပါဝင်တဲ့လက်နက်ကိုင်တော်လှန်ရေးအဖွဲ့အများစုဟာတရုတ်မြန်မာနယ်စပ်မှာလှုပ်ရှားလေးရှိကြပြီးတရုတ်နိုင်ငံရဲ့အကျိုးစီးပွားတချို့ဟာလည်းအဲ့ဒီအဖွဲ့အစည်းတွေနဲ့ဆက်ဆက်တဲ့နယ်မြေတွေမှာရှိနေပါဗျ။အဲ့ဒါကြောင့်အဲ့ဒီတရုတ်မြန်မာနယ်စပ်ဒေသတချို့လှုပ်ရှားနေတဲ့လက်နက်ကိုင်တပ်တွေရဲ့မဟာမိတ်စုဖွဲ့မှုစဉ်းစားချက်မှာပြင်ပနိုင်ငံရဲ့အခန်းကဏ္ဍကိုထယ်သွင်းတွက်ချက်ရတာဟာအချက်တစ်ချက်အဖြစ်ပါဝင်နေတာပါပဲ။အလားတူပဲထိုင်းမြန်မာနယ်စပ်တချို့လှုပ်ရှားနေတဲ့လက်နက်ကိုင်တော်လှန်ရေးတပ်တွေရဲ့မဟာမိတ်စုဖွဲ့မှုမှာလည်းဆိုင်းယားပြင်ပနိုင်ငံရဲ့အခန်းကဏ္ဍဟာအရေးပါတဲ့အချက်တစ်ချက်ဖြစ်ပါတယ်။ဒီအတွက်ကြောင့်လည်းအပြန်အလှန်အကျိုးစီးပွားတွေအရာဒီမဟာမိတ်အဖွဲ့ဝင်တွေဟာဆက်ဆက်မှုရှိတဲ့ပြင်ပနိုင်ငံရဲ့ဓာတ်ရိုက်ဒါမှမဟုတ်သွယ်ဝိုက်ထောက်ပံ့မှုမျိုးကိုရနေတာလို့ဆိုရမှာပါ။အချုပ်အားဖြင့်ဆိုရရင်တော့ဖော်ပြခဲ့တဲ့အချက်၃ချက်စလုံးဟာမြန်မာနိုင်ငံရဲ့လက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေအကြားမဟာမိတ်ဖွဲ့ဖို့စဉ်းစားရမှာလွှမ်းမိုးမှုရှိတဲ့အကြောင်းအချက်တွေဖြစ်ပါတယ်။ဒီသုတေသနမှာထဲသွင်းစဉ်းစားခြင်းမရှိတဲ့အချက်တစ်ခုအဖြစ်လက်နက်ကင်တပ်တွေအနေနဲ့စစ်စည်းပွားရေးကြောင့်ရရှိတဲ့အကျိုးစီးပွားချိတ်ဆက်ရှက်ဖြာနေမှုမျိုးတွေကလည်းလက်နက်ကင်တပ်တွေအကြားမဟာမိတ်စုဖွဲ့မှုစဉ်းစားပုံကိုတက်ရောက်စေနိုင်ပါတယ်။ ဘလူးဘဲဖြစ်ဖြစ်ဖော်ပြပါအကြောင်းအချက်၃ချက်ကိုလေ့လာထားခြင်းဟာမြန်မာနိုင်ငံရဲ့လက်နက်ကင်တော်လှန်ရေးနဲ့တော်လှန်ရေးတပ်ဖွဲ့တွေအချင်းချင်းအကြားမဟာမိတ်စုဖွဲ့မှုအကြောင်းတရားတွေအပေါ်သိမြင်နားလည်မှုပိုတိုးစေပြီးတိုင်းပြည်မှာအပြောင်းအလဲဖန်တီးလိုသူများအတွက်စဉ်စားစရာအထောက်အကူဖြစ်စေနိုင်ပါတယ်။
အခုဖတ်ကြားခဲ့တဲ့မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအပေါ်အလေးထားရမယ့်အကြောင်းအချက်တွေကိုသုတေသနရှုထောင့်ကနေအကျိုးပြုနိုင်စေဖို့အတွက် ISB မြန်မာက What Matters ဆိုတဲ့ကဏ္ဍတစ်ခုအနေနဲ့ဖော်ပြခဲ့တာဖြစ်ပါတယ်။ဒီကဏ္ဍဟာသုတေသနတွေ့ရှိချက်တွေကိုအခြေခံပြီးအလေးထားတဲ့ကိစ္စရပ်တွေနဲ့ data အချက်လက်တွေကိုလူတိုင်းလလန်းမိနိုင်အောင်မိတ်ဆက်ပေးသွားဖို့ရည်ရွယ်ပါတယ်။ ကိစ္စရဲ့မိစ္ဆာချက်တွေကိုအမှန်အမှန်ယကြည်ပြတ်သဘောရှုမြင်မှုမဟုတ်ဘဲအုံနောက်နှုံးဆွဖို့စဉ်းစားဆင်ခြင်စရာအဖြစ်ဖော်ပြလိုတာဖြစ်ပါတယ်။အခုလိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။
ISB မြန်မာကတင်ဆက်နေတဲ့အမျိုးမျိုးသောအကြောင်းအရာတွေကို ISB မြန်မာဝက်ဘ်ဆိုက်မှာလည်းဝင်ရောက်ဖတ်ရှုအင်လာနိုင်ပါတယ်။